ဂျပန်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ Hagibis Typhoon မုန်တိုင်းကြောင့်ဂျပန်နိုင်ငံမှာလူ23ယောက်သေဆုံးပြီးတော့နောက်ထပ်16ယောက်လည်းပျောက်ဆုံးနေတယ်လို့ဂျပန်နိုင်ငံရဲ့ NHK သတင်းဌာနကပြောလိုက်ပါတယ်။ဒီအားမြင့် Typhoon မုန်တိုင်းအတွင်းမှာပိတ်မိနေတဲ့သူတွေနဲ့ရေကြီးမှုဒဏ်ကိုခံရတဲ့သူတွေကိုကယ်တင်နိုင်ဖို့လဲဂျပန်အစိုးရကတပ်ဖွဲ့ဝင်တွေနဲ့ကယ်ဆယ်ရေးဖွဲ့ဝင်တောင်းနဲ့ချီပြီးတော့ဒီကနေ့မှာဆဲလွတ်လိုက်ပြီလို့ပြောပါတယ်။တိုကျိုမြို့ဟာလည်းမုန်တိုင်းနဲ့အကြီးကျယ်ခံရတဲ့အတွက်မြို့ရဲ့လက်ပတ်မှုလုပ်ငန်းစဉ်တွေလည်းခေတ္တရပ်ဆိုင်းသွားခဲ့ပါတယ်။ Hagibis Typhoon မုန်တိုင်းဟာအခုနှစ်ပိုင်းအတွင်းဂျပန်နိုင်ငံကိုဝင်ရောက်ခဲ့တဲ့မုန်တိုင်းတွေထဲမှာအဆိုးအဝါဆုံးမုန်တိုင်းတွေထဲကတစ်ခုဖြစ်ပါတယ်။မုန်တိုင်းကြောင့်ဂျပန်နိုင်ငံအရှေ့ပိုင်းနဲ့အလယ်ပိုင်းဒေသကအနိုင်ပိုင်းနေရာတွေမှာဒီရေလွှမ်းမိုးသွားခဲ့ပြီးတော့အင်ဂျင်5သိန်းလောက်လည်းလျှက်စစ်မှုတွေပြတ်တောက်ကုန်တယ်လို့ပြောပါတယ်။တိုကျိုမြို့ကနာရီတာလေစိတ်နဲ့ဟာနေဒာလေစိတ်တွေမှာတော့လေယာဉ်တွေပြန်ဆင်းလို့ရပြီဖြစ်ပေမဲ့ဒီကနေ့အတွက်လေကြောင်းခီးစဉ်800ကျော်လဲဖြတ်လိုက်ရတယ်လို့ NHK သတင်းဌာနကပြောပါတယ်။ဒါပြင်မုန်တိုင်းနဲ့အဆိုးအဝါဆုံးခံရတဲ့နေရာတွေကိုသွားနေတဲ့ကြီးတန်းရထားခီးစဉ်တွေကိုလည်းဖြတ်လိုက်တယ်လို့ဆိုပါတယ်။တိုကျိုမြို့တဝိုက်ကကန်တိုဒေသမှာဒီထုတ်ထားတဲ့မိုးရွာသွန်းမှုသတိပေးချက်ကိုအာနာဘိုင်နီဘက်ကအခုခါမှာပြန်ရုပ်သိမ်းလိုက်ပြီးဖြစ်ပြီးတော့စိုးဆိုင်နေတဲ့ရထားခီးစဉ်တွေတချို့လည်းပြန်ဖွင့်နေပြီဖြစ်ပါတယ်။ဒါမှမဟုတ်ဂျပန်နိုင်ငံအရှေ့ကျန်းကမြစ်တွေမှာမြေရှမ်းလာနိုင်တဲ့အတွက်နောက်ထပ်ရေချီးမှုတွေဖြစ်လာနိုင်တယ်ဆိုပြီးတော့အာနာပိုင်တွေဘက်ကအသတိပေးထားပါတယ်ခင်ဗျာ။